ဆီးရီးယားနိုင်ငံမြောက်ပိုင်းအလက်ပိုမြို့နယ်အကူအညီလွှမ်းနေသူတွေရှိရာတခြားဒေသတွေကိုပါလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရည်ရင်တန်းတွေအချိန်မီထွက်ခွာနိုင်တဲ့အဆင့်တဲ့အခြေအနေတွေမှာရှိပေမဲ့လည်းဆီးရီးယားဆွေအထံကခွင့်ပြုချက်မရမချင်းထွက်နိုင်မှာမဟုတ်ဘူးလို့ကုလသမဂ္ဂအရာရှိတို့ကပြောဆိုလိုက်ပါတယ်အလက်ပိုမျိုးကိုတော့တောက်ချနေလောက်မှာအကူအညီတွေပို့ဆောင်ပေးနိုင်မှုမျှော်လင့်ထားတဲ့အကြောင်းလဲကုလအထူးကိုယ်စားလှယ်ဂျန်အက်ကလန်ကဂျီနီဗာမြို့တော်မှာတင်းတောက်တွေကိုပြောဆိုပါတယ်တိုက်ပွဲတွေစစ်ကြောင့်ပျက်စီးနေတဲ့ဒေသတွေကအမျိုးသမီးတွေကလေးတွေဒဏ်ရာရထားတဲ့အရက်သားတွေစီကိုလူသားချင်းစာနာထောက်ထားမှုဆိုင်ရာကူညီပေးမဲ့သူတွေအရောက်သွားနိုင်ဖို့အတွက်စားဖို့တောက်ဖို့မပူမပန်တဲ့နေထိုင်နေကြရတဲ့ရင့်ကျက်တဲ့အမျိုးသားကြီးတွေအနေနဲ့နိုင်ငံရေးအစိုးရရဲ့ဘီရိုကရေစီစနစ်လုံထုံးလုံးကြီးအတားအဆီးတွေကိုကျေစုပြုပြီးရပ်တန့်ပေးကြပါလို့လဲကုလအထူးကိုယ်စားလှယ်ကပြောဆိုသွားပါတယ်အမေရိကန်နဲ့ရုရှားတို့ဂျာဝင်ညှိနှိုင်းပေးတဲ့ဆီးရီးယားဖြစ်ခတ်ရက်စရေးသဘောတူညီချက်မှာအခုလိုအထောက်ပံ့တွေပို့ဆောင်ပေးရေးကလည်းတစ်စိတ်တစ်ပိုင်းပါဝင်တာဖြစ်ပါတယ်။အဖြစ်ခတ်ရက်စရေးကတော့ပြီးခဲ့တဲ့တနင်္လာနေ့ကစလို့အသက်ဝင်တာဖြစ်ပါတယ်ရှင်။